အမေရိကန်နဲ့တရုတ်သမ္မတတို့ဒီနေ့တွေ့ပြီးနိုင်ငံရေးနိုင်ငံတကာရေးတွေဆွေးနွေးမယ်လို့နှိစက်သူတွေကပြောနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့ဆန်ဖရန်စစ္စကိုမြို့ကသမိုင်းဝင်ဖီလော်လီဆိုင်မှာ၄နိုင်လောက်တွေ့ဆုံပြီးနှစ်နိုင်ငံကြားကိစ္စတွေနဲ့နိုင်ငံတကာရေးရာကိစ္စတွေဆွေးနွေးမယ်လို့နှိစက်သူတွေကပြောနေတာပါ။အာရှပစိဖိတ်ပူးပေါင်းဆောင်ရွက်အပက်ထိပ်သီးညီလာခံဆန်ဖရန်စစ္စကိုမြို့မှာကျင်းပနေချိန်ဒီခေါင်းဆောင်တို့တရားတွေ့ဆုံကြမှာဖြစ်ပါတယ်။မနေ့နိုဝင်ဘာ14ရက်နေ့မှာစတင်တဲ့အေးပက်ညီလာခံကိုတော့ကယ်လီဖိုးနီးယားပြည်နယ်ကိုရောက်နေတဲ့အမေရိကန်နဲ့တရုတ်သမ္မတတွေအပြင်ဒီအဖွဲ့ဝင်နိုင်ငံ22နိုင်ငံကခေါင်းဆောင်တွေအမှုဆောင်ရာရှိကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်နဲ့သမ္မတရှီတို့ဟာအင်ဒိုနီးရှားနိုင်ငံဘာလီချင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 အစည်းအဝေးနောက်ပိုင်းပထမဆုံးအကြိမ်လူချင်းတွေ့ဆုံကြမှာကြောင့်ကုံတွေရင်းနဲ့လူခွင့်ကိစ္စတွေအပါအဝင်အကြောင်းအရာအတော်များများကိုဆွေးနွေးပြမဲ့အလားအလာရှိနေပါတယ်။ဒီတွေ့ဆုံမှုကနေထူးခြားတဲ့ရလက်ထွက်ပေါ်လာဖို့မျှော်လင့်မထားပေမဲ့အမေရိကန်တရုတ်ဆက်ဆံရေးတည်ငြိမ်အောင်ထိန်းသိမ်းဖို့နဲ့အရှေ့လေပိုင်းဒေသပဋိပက္ခယူကရိန်းစစ်စတဲ့အရေးကြီးတဲ့ကမ္ဘာပြဿနာတွေမှာပူးပေါင်းဆောင်ရွက်နိုင်မဲ့အခြေခံတွေတည်ဆောက်နိုင်ဖို့ရည်ရွယ်ထားတယ်လို့နှိစက်သူတွေကပြောနေပါတယ်ခင်ဗျာ။